1980ပြည်လွန်နှစ်တွေမှာအီရန်ကတပ်ဖြတ်ဖို့ချင်းချောက်ခံရတဲ့ကဘာကျော်စာရေးဆရာဆယ်မန်ရရှ်တီဟာနယူးယောက်မြို့နယ်ကနယူးယောက်ပြည်နယ်ကဟောပြောပွဲတစ်ခုမှာတိုက်ခိုက်ခံလိုက်ရပါတယ်။နယူးယောက်ပြည်နယ်အနောက်ပိုင်းကရှားထောင်ကွာပညာရေးဌာနကတောက်ကြာနေဟောပြောပွဲမှာစကားပြောဖို့မိတ်ဆက်ပေးနေချိန်မှာအမျိုးသားတဦးရုတ်တရက်တက်လာပြီးဓာတ်နဲ့တိုက်ခိုက်ခဲ့တာလို့ AB သတင်းမှာဖော်ပြထားပါတယ်။တိုက်ခိုက်ခံရတဲ့အသက်85နှစ်အရွယ်ရှိစာရေးဆရာဆယ်မန်ရရှ်တီကိုတော့လေကြောင်းကနေဆေးရုံကိုပို့ပေးခဲ့ကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
။ We condemn what happened. We condemn all violence. And we want people to feel
ဒီဖြစ်ရပ်ကိုရှုံးချပါတယ်။အကြမ်းဖက်လုပ်ရပ်အလုံးကိုရှုံးချပါတယ်လို့ညူယောက်ပြည်နယ်အုပ်ချုပ်ရေးမှူးကက်သေးဟိုကူးကပြောဆိုသွားတာပါ။တိုက်ခိုက်သူကိုတော့အခင်းဖြစ်တဲ့နေရာမှာပဲဖမ်းဆီးမိခဲ့ပါတယ်။တိုက်ခိုက်သူဟာနယူးဂျာဆီပြည်နယ်ကအသက်24နှစ်အရွယ်ဟာဒီမက်တာဖြစ်ကြောင်းရဲတပ်ဖွဲ့ကအတည်ပြုပေမဲ့တိုက်ခိုက်မှုကျူးလွန်တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတိုက်ခိုက်မှုကရရှိတဲ့ဒဏ်ရာကပြင်းထန်ပေမဲ့ကုသလို့ရနိုင်တယ်လို့လည်းကူညီကုသပေးနေတဲ့ဆရာဝန်တယောက်ကပြောပါတယ်ဆာယစ်ဆရာရက်စတီဟာလွတ်လပ်မှုကိုဖော်ထုတ်ရမှာလူသိများထင်ရှားသူဖြစ်တယ်လို့အမေရိကန်အခြေစိုက်ပန်အမေရိကလွတ်လပ်တဲ့ကလောင်ရှင်များအဖွဲ့ရဲ့ဥက္ကဋ္ဌအောင်လည်းဖြစ်ပါတယ်1988ခုနှစ်ကသူရေးသားထုတ်ဝေခဲ့တဲ့ The Satanist Buzzes Sao ဟာအစ္စလမ်ဘာသာကိုစော်ကားတဲ့ဆိုပြီးကမ္ဘာတဝန်းကမွတ်စလင်တွေအကြီးအကျယ်ကန့်ကွက်ခဲ့ရာမှာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူ12ဦးသေဆုံးခဲ့တဲ့အကြမ်းဖက်မှုအပါအဝင်နေရာအနှက်မှာအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။သူ့ဆောက်ကိုအီရန်နိုင်ငံမှာပိတ်ပင်ထားသလိုအဲ့ဒီအချိန်ကအီရန်ရဲ့အာဏာအရှိဆုံးဘာသာရေးကောင်းဆောင်အယာတိုလာခိုမီနီကလည်းဆာယစ်ဆရာဆယ်မန်ရရှ်တီကိုတပ်ဖြတ်ဖို့အမိန့်ထုတ်ခဲ့ပါတယ်။သူ့ကိုတတ်နိုင်ရင်စုချင်းငွေဒေါ်လာ3000ကျော်ပေးမယ်လို့လည်းအီရန်ကကြေညာခဲ့ပါတယ်ခင်ဗျာ။